မြန်မာစစ်တပ်ကအသုံးပြုနေတဲ့လေရင်စီကိုပိတ်ဆို့အရေးယူဖို့ပြည်ထောင်ပါလီမန်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။နိုင်ငံရေးပါတီ၉ပါတီနဲ့ပုဂ္ဂလိကအမတ်စုစုပေါင်း55ယောက်ကအစိုးရကိုအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အာဏာသိမ်းပြီးခရဲကမြန်မာစစ်တပ်ဟာအရက်သားတွေကိုလေရင်နဲ့ဘုံကျဲပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အရက်သားအများပြားသေဆုံးတာရခဲ့ကြပြီးနေရစွန့်ခွာထွက်ပြေးခဲ့ကြရတယ်လို့ဘာမားကမ်ပိန်း UK အဖွဲ့ကပြောပါတယ်။ဒါကြောင့်လူသားချင်းစာနာထောက်ထားမှုအကျအသေးကြုံခဲ့ကြရတာပါ။ဒီအတွက်လေရင်နဲ့ရဟတ်ရင်တွေအသုံးပြုရတဲ့လောင်စာစီအပေါ်ပိတ်ဆို့အရေးယူဖို့ဗမာကမ်ပိန်းအဖွဲ့ကစော်အောင်စီုံခဲ့ပါတယ်။လူနည်းစုတိုင်းရင်းသားပြည်နယ်တွေမှာအရက်သားတွေကိုရောပြွန်းဘုံကျဲခြင်းအားဖြင့်မြမစစ်တပ်ဟာလူသားမျိုးနွယ်အပေါ်စော်ကားတဲ့ရာဇဝတ်မှုကျူးလွန်နေပါတယ်။လေရင်သုံးလောင်စာစီကိုပိတ်ဆို့အရေးယူတာကြောင့်လေရင်တွေကိုအသုံးပြုလို့မရတော့ပဲဘုံကျဲတာလည်းရပ်သွားပါလိမ့်မယ်လို့အစိုးတင်သွင်းသူပါလီမန်အမတ်ရူရှာနာရာအလီကဆိုပါတယ်။ဒီဆိုမှမြန်မာနိုင်ငံစစ်တပ်ကိုနိုင်ငံတကာရာဇဝတ်မှုခုံရုံးတင်မိုးနဲ့အပြည်ပြည်ဆိုင်ရာတရားရုံးရောက်ရိုဟင်ဂျာတွေပေါ်လူမျိုးသုံးသတ်ဖြတ်မှုဆွဲဆိုချက်မှာပြည်ထောင်နိုင်ငံကပါဝင်ဆောင်ရွက်ဖို့လဲတောင်းဆိုထားပါတယ်။လောင်စာစီတင်ဖို့ရမှာပါဝင်နေကြတဲ့သင်္ဘောကုမ္ပဏီ၊အမောက်ကန်ကုမ္ပဏီ၊ဝန်ဆောင်မှုကုမ္ပဏီတွေအပါအဝင်မြန်မာစစ်တပ်ကိုရောင်းချပေးနေတဲ့မြန်မာနဲ့ဗြိတိရှကုမ္ပဏီတွေကိုပိတ်ဆို့ရေးယူဖို့လိုအပ်နေပါပြီလို့ဘာမာကမ်ပိန်း UK ရဲ့စော်အော်စီယိုရေးမှူးကရင်ဗောလ်တတ်ဆန်ကပြောပါတယ်